မြန်မာနိုင်ငံထဲမှာ COVID-19 ကပ်ရောဂါထိန်းချုပ်ရေးအတွက်အမေရိကန်ပြည်သူအနေနဲ့ဘယ်လိုမျိုးအကူအညီပေးနေသလဲဆိုတာကိုမင်းများတင်ဆက်မှာပါကျွန်တော်တားမြစ်ဦးပါမြန်မာနိုင်ငံတွင် COVID-19 ကပ်ရောဂါပြန့်ပွားမှုထိန်းချုပ်ရေးအတွက်အမေရိကန်ပြည်သူရဲ့ရောဂါထိန်းချုပ်ရေးဗဟိုCDC အနေနဲ့ကြံ့ကျင်မှုအရာအကူအညီပေးနေတယ်လို့ပဲရောဂါရှာဖွေရေးပိုင်းမှာလည်းဤပညာအရာတနန်းပေးကူညီခဲ့တာတွေရှိတယ်လို့ CDC တာဝန်ရှိသူတွေက VOA ကိုပြောခဲ့ပါတယ
် Indian
and Google Sports with the Ministry of Health and Sports. General Mama American CDC ရုပ်ရှိပြီးတော့မြန်မာကျန်းမာရေးနဲ့အားကစားမှုကြီးကလာတယ်။ဒီကိစ္စကိုလုပ်နေပါတယ်။ CDC Atlanta ရုံးနဲ့ထိုင်းနိုင်ငံဆိုင်ရာ CDC ရုံးကတစ်ဆင့်ဤပညာရေးဆိုင်ရာအထောက်ပံ့တွေကိုကူညီဆောင်ရွက်ပေးနေပါတယ်
။ CDC ရဲ့ထိုင်းနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ John MacArthur ပြောခဲ့တာပါ။ပြီးခဲ့တဲ့လတုန်းကလည်းသူကိုယ်တိုင်ဥဆောင်ပြီးတော့ CDC အဖွဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တယ်လို့ဆိုပါတယ်။
ပို့ပြီးတော့တိုးတက်ကောင်းမွန်လာဖို့အဲ့ဒီလေဆိပ်တွေကတီးကြခွဲစစ်ဆေးမှုဆိုင်ရာကြံ့ကျင်သူတွေနဲ့အတူတွဲပြီးတော့လုပ်ခဲ့ပါတယ်
။ဒီမတိုင်ခင်အချိန်ဒီကလေးက CDC အနေနဲ့မြန်မာနိုင်ငံအတွက်ဒီကုသရောဂါဆိုင်ရာလက်တွေ့ကွင်းဆက်မှုတင်ပန်းအစီအစဉ်တွေလုပ်ပေးခဲ့တယ်လို့သူကပြောပါတယ်။တကယ်တော့ဒီ American CDC အနေနဲ့ကနှစ်တုပ်ကွေးယောဂါတိုက်ဖြတ်ရေးကာလကလေးကယောဂါထောက်လှမ်းရေးနဲ့ဓာတ်ခွဲဆက်သတ်မှုစနစ်တွေကိုမြန်မာနိုင်ငံအတွက်မှာစတင်လုပ်ခဲ့ပြီးသားဖြစ်တယ်လို့ဒေါက်တာ John MacArthur က VOA ကိုပြောပါတယ်။
ဆေးကျင်းဝတ်ကင်းဝတ်မီမာမင်းစထရီဟဲလ်သ်စပေါ့စ်ရီယယ်လီစင်းစ်သ်တိုင်းအော့ဖ်ဒီဘတ်ဂျူဂရာဖီစ်ဒီမီနဲ့မြန်မာကျန်းမာရေးနဲ့အားကစားဝင်ဌာနနဲ့တွဲပြီးတော့လုပ်ခဲ့တာပါ။ပြောရရင်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီအချိန်ကလေးကအာရှဒေသနဲ့ထိစပ်ခဲ့တာပါ။ကပ်ဘေးတုတ်ကွေးယောဂါဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်ချက်ကြောင့်တိုင်းပြည်အနှံ့ယောဂါထောက်လှမ အခုမြန်မာပြည်ထဲဗိုင်းရပ်စ်ရှာဖွေထိန်းချုပ်ရေးမှာအသုံးပြုနေပါတယ
်မြန်မာနိုင်ငံရဲ့ COVID-19 ကာယရောဂါတုံ့ပြန်ဆောင်ရွက်ရေးအတွက် American ပြည်အောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကနေပြီးတော့ဒေါ်လာ 1.8 တန်းကူညီပေးရမယ်လို့မတ်လ18ရက်နေ့ကတည်းကကြေညာထားတာပါဒါပြင်ယောဂကာကွယ်ပစ္စည်းတွေကိုလည်း USAID အနေနဲ့မြန်မာနိုင်ငံကိုကူညီထောက်ပံ့ပေးခဲ့ပါတယ်။မြန်မာနိုင်ငံပါဝင်အရှိတော်အချဒေသတွင်းနိုင်ငံတွေဟာတုတ်ကွေးအမျိုးအစားကူးစက်ယောဂါတွေဖြစ်ခဲ့တာတော်လေးအတွေ့အကြုံရှိထားတဲ့အတွက်အခုဒီအခြေအနေကိုရင်ဆိုင်ဖို့အတွက်အဆင်သင့်ရှိတယ်လို့လည်း American CDC တာဝန်ရှိသူတွေကမြင်ပါတယ်။အရှိတော်အချနိုင်ငံတွေဟာကမ္ဘာလူဦးရေ900ရာခိုင်နှုန်းရှိပေမဲ့လို့အခုဒီ COVID-19 ကာယယောဂအကျက်တဲ့အခြေအနေမှာတော့ယောဂတွေ့ရှိမှုဟာဒီကမ္ဘာလုံးယောဂဖြစ်ပွားမှုရဲ့100ရာခိုင်နှုန်းအသေးပြောက်အဖြစ်လဲတိရခဲ့တဲ့အောက်မှာပဲရှိနေသေးတယ်လို့ဒေါက်တာမက်အာသာကပြောပါတယ်။မြန်မာနိုင်ငံမှာဆိုရင်တော့ဒီကနေ့အထိဆိုရင်ကိုရိုနာယောဂါပိုးရှာဖွေတွေ့ရှိသူ85ဦးရှိပြီးတော့ဒီယောဂါနဲ့ဆက်နွယ်ပြီးတော့သေဆုံးသူဟာလည်း4ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ။